သတင်းစလခွင့်ကိုအာဏာတည်ငြိမ်ရေးအတွက်ချင်းချောင်းမှုလို့ယူဆတဲ့ဆွေရည်ရဲ့ပြစ်မှတ်ထားတာခံရတဲ့သတင်းတောက်တွေပေါ်မှာနှိမ့်ကုန်မှုတွေများပြားလာတဲ့ဒီနှစ်ထဲမှာ National Press Club က Writers သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုသတင်းယူဖို့ရှေ့တန်းမှာရုံးကံမှုတွေအတွက်2018 August 10သတင်းလွတ်လပ်ခွင့်ဆုကိုချီးမြှင့်လိုက်ပါတယ်။ဒီစုပေးပွဲကို National Press Club ရဲ့လာမယ့်ဆောင်းဦးပေါ်မှာကျင်းပမယ်နှစ်ပတ်လည်အခမ်းအနားမှာချီးမြှင့်မှာဖြစ်ပါတယ်။2018ဒီဇင်ဘာလ12ရက်နေ့ကကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးဖမ်းဆီးတာခံခဲ့ရပြီးတော့နိုင်ငံတော်လွှတ်ဝတ်ချက်အုပ်ရေးအရအရေးယူခံထားရတာဖြစ်ပါတယ်။သူတို့တရင်ယူခဲ့တဲ့ရခိုင်ပြည်နယ်အင်းတင်ကြီးရွာမှာရွင်ကျဆေးဦးအသက်ခံမှုတရင်ကို Writers ဆောင်နဲ့မကြသေးခင်ကမှထုတ်ပြန်ခဲ့တာဖြစ်ပါတယ်။ National Press Club ရဲ့ဥက္ကဋ္ဌဖြစ်တဲ့ Andrew Edin ကတရင်လလခွင့်ချိုးဖောက်မှုတွေဟာမြန်မာတွဲကြီးနဲ့ Mexico တို့နိုင်ငံတွေမှာတွေ့ရတဲ့အပြင် American ပြည်တော်စုမှာတော့မျှော်လင့်မဲ့တွေ့နေရတာကြောင့်ပြည်သူရဲ့အခြေခံအခွင့်အရေးတွေကိုထိန်းသိမ်းနိုင်ရအခုချိန်မှာပိုးပြီးအရေးကြီးကြောင်းပြောပါရစေ။ဒါပြင်သူတို့နှစ်ဦးလိုတရင်တောက်တည်းရဲ့ကျိုးပမ်းမှုတွေဟာအရေးရောက်ခံအာဏာပိုင်ရဲ့တာဝန်ယူမှုကိုနိုင်ငံသားတွေအနေနဲ့တောင်းဆိုမှာအရေးပါတဲ့အထောက်ကူလို့လည်းပြောပါရစေ။မြန်မာစုအနေနဲ့တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတည်ဆောက်လို့ဆိုရင်တရင်လွတ်လပ်ခွင့်နဲ့လူ့ခွင့်ကိုလေးစားနိုင်တာတင်တယ်လို့ဒီ National Press Club တရင်ထုတ်ပြန်ချက်မှာရေးသားဖော်ပြထားပါရစေ။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုဒီလဆန်းမှာလဲ Pan American အဖွဲ့ကPen Barbie Freedom to Write စုပေးဖို့အတွက်ရွေးချယ်ထားတာဖြစ်ပါတယ်။